မြန်မာစစ်ကောင်စီအပေါ်နောက်ထပ်အရေးယူတန်ခါမှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်
We're open to further engagement. I think we engage at official level, and we might.
ဒီမှာထားအရေးယူတန်ခါဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေပါတယ်လို့နိုင်ငံခြားရေးဝန်ကြီး Penny Wong ကစင်ကာပူနိုင်ငံနိုင်ငံတကာမဟာဗျူဟာလေးလာရေးဌာနရုံးခွဲမှာကျင်းပတဲ့အမေးအဖြေကဏ္ဍမှာပုတ်ထုံးလေးကပြောဆိုသွားတာပါစင်ကာပူနိုင်ငံခီးချင်းပြည်မှာတော့ဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဝန်ကြီးဝန်ခရီးဆက်မှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖက်ဖျော်ရလတရနေ့နောက်ပိုင်းမြမဒီမိုကရေစီရေကောင်းဆောင်တော်အောင်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနာကိုလည်းစစ်တပ်ကဖမ်းဆီးထားတာပါရှောင်းတာနာဟာနိုင်ငံတော်လိဝတ်ချက်အုပ်ရေချိုးဖောက်မှုအပါအဝင်အခြားဆွဲချက်တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပြီးသူ့ရဲ့အမှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ယုံတာဝန်ရှိသူတွေကြားနာခွင့်မပေးပါဘူးသူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြမနိုင်ငံမှာပြစ်ခတ်နေတဲ့ဖက်ဖျော်ရလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြမစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ဖို့ရောင်းချခွင့်နဲ့ခီတော်လာခွင့်ပိတ်ပင်တာအပါအဝင်တန်ခတ်ပိတ်ဆို့မှုအတော်များများကိုလည်းဩစတြေးလျအစိုးရကချမှတ်ထားတာဖြစ်ပါတယ်